ခုလတွင်မှာမြန်မာနိုင်ငံကိုတရားဝင်သွားရောက်လည်ပတ်ဖို့ရှိနေတဲ့ထိုင်းဝန်ကြီးချုပ်ယင်လက်ရှင်နဝတ်ဟာသမရဦးသိန်းစိန်ရောသူပါအခုရက်ပိုင်းတွင်မှာနိုင်ငံခြားခီးစဉ်တွေရှိနေတဲ့အတွက်ကြောင့်မလို့သူ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုရက်ရွှေ့ဆိုင်ထားတယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ခေါင်းဆောင်တို့ကဒီနယူးယောက်မြို့မှာမကြာခင်ကျင်းပမယ့်ကုလသမဂ္ဂညီလာခံပြင်ပမှာအလို့သဘောဆွေးနွေးတွေ့ဆုံပြီးတော့ဒီထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်ကိစ္စကိုအသေးစိတ်ဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်။ဒီအကြောင်းပြေဆုံးကိုတော့ထိုင်းနိုင်ငံဘန်ကောက်ရွာကနေဆက်သွယ်ဆောင်ရမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ထိုင်းဝန်ကြီးချုပ်ရင်းလိုက်ရှင်နာဝါဦးဆောင်တဲ့အစ်စ်မြင့်ထိုင်းအစိုးရကိုယ်စားလှယ်အဖွဲ့ဟာအခုသတင်းပတ်အတွင်းမြန်မာနိုင်ငံကိုတရားဝင်သွားရောက်လည်ပတ်ဖို့စီစဉ်ထားတာပါ။ဒါပေမဲ့မြန်မာသမ္မတဦးသိန်းစင်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့အမေရိကန်နိုင်ငံမှာကျင်းပမယ့်ကုလသမဂ္ဂညီလာခံခီးစဉ်တွေအခုလအတွင်းမှာဇက်တိုက်ဆိုးသလိုရှိနေတာကြောင့်ဝန်ကြီးချုပ်ရင်းလိုက်ရဲ့ခီးစဉ်ကိုရက်ရွှေ့ဆိုင်ထားတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ခွန်သာနီသွန်ပတ်ဒီကပြောပါတယ်။
It hasn't been confirmed yet. We're still working with the Myanmar authorities on trying to find a date which is convenient to both sides.
သူပြောတာကတော့ဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်ကိုအတိမပြုရသေးပါဘူးတဲ့။နှစ်ဖက်စလုံးကအဆင်ပြေမဲ့ရက်ကိုမြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းတိုင်ပင်တော့မရှိပါသေးတဲ့တဲ့။အစကတော့မြန်မာနိုင်ငံကိုဒီလအတွင်းသွားနိုင်လိမ့်မယ်လို့သူတို့အနေနဲ့မျှော်လင့်ထားခဲ့တာပါလို့ပြောတာပါ။အခုရက်ပိုင်းအတွင်းခေါင်းဆောင်တို့ဦးစလုံးခီးစဉ်တွေများပြီးတော့ထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်ကိုရက်ရွှေ့ဆိုင်ထားရပေမဲ့အခုလနောက်ပိုင်းအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမဲ့ကုလသမဂ္ဂညီလာခံပြင်ပမှာသူတို့နှစ်ဦးတွေ့ဆုံကြဖို့ရှိတယ်လို့ခွန်ထာနီကအတည်ပြုပြောဆိုပါတယ
် They will be meeting instead in New York City during the marches of the United Nations General Assembly
သူပြောတာကတော့သူတို့နှစ်ဦးစလုံးကုလသမဂ္ဂညီလာခံပြင်ပမှာတွေ့ကြပါမယ်တဲ့အဲ့ဒီမှာနှစ်ဖက်စလုံးအတွက်အဆင်ပြေပြီးဝန်ကြီးချုပ်မြန်မာနိုင်ငံကိုအ мян ဆုံးသွားနိုင်မယ့်ရက်ကိုတိုင်ပင်ညှိနှိုင်းကြမှာပါလို့ပြောတာပါမြန်မာအစိုးရကပြပရင်းနှီးမြှုပ်နှံမှုတွေလာရောက်လုပ်ကင်ဖို့တကားဖွင့်ပေးလိုက်တာကြောင့်အရင်ကတည်းကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံနေတဲ့ပြပနိုင်ငံတွေထဲမှာထိတ်တန့်စင်းမှပါဝင်နေတဲ့ထိုင်းနိုင်ငံဟာမြန်မာပြည်ထဲမှာရင်းနှီးမြှုပ်နှံမှုတွေတိုးချဲ့လှုပ်ဆောင်ဖို့ပြင်ဆင်နေတာပါ။ဒါကြောင့်လဲထိုင်းဝန်ကြီးချုပ်နဲ့အတူနိုင်ငံခြားရေး၊ကုန်သွယ်ရေးနဲ့စစ်မှုဝန်ကြီးတို့အပြင်ပို့ဆောင်ရေးဝန်ကြီးဌာနဒုတိယဝန်ကြီးစတဲ့အစိုးရအစိုးရအဖွဲ့ဝင်တွေလိုက်ပါသွားကြဖို့စီစဉ်ထားတာပါ။ဒီခီးစဉ်အတွင်းသမရဦးသိန်းစိန်ထိုင်းနိုင်ငံကိုဇူလိုင်လတတိယပတ်အတွင်းလာလေတုန်းကဆွေးနွေးခဲ့ကြတဲ့နှစ်နိုင်ငံအကျိုးတူကိစ္စတွေကိုဆက်လက်ဆွေးနွေးသွားကြမှာဖြစ်တယ်လို့ခွန်ထာနီကဆက်ပြောပါတယ
် Well, I think we'll be focused on following up upon the various issues discussed during President Deng Xiang's official visit to Thailand
သူပြောတာကတော့ဝန်ကြီးချုပ်ရင်းလိုက်ရဲ့ခီးစဉ်အတွင်းသမရဦးသိန်းစိန်ထိုင်းနိုင်ငံကိုလာတုန်းကဆွေးနွေးခဲ့ကြတဲ့အကြောင်းအရာအတော်များများကိုပဲဆက်ပြီးဆွေးနွေးကြမှာပါတဲ့အထူးသဖြင့်တော့တဝဲရင်နဲ့ပိုင်းစီမံကိန်းနဲ့တခြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေဖြစ်ပါတယ်လို့ပြောတော့တာပါ။ထိုင်းနိုင်ငံအခြေစိုက်အတာထိုင်းကုမ္ပဏီကဥဆောင်ပြီးတော့တည်ဆောက်နေတဲ့တဝဲရင်နဲ့ပိုင်းစီမံကိန်းနဲ့တဝဲစက်မှုဇုံတို့ဟာမြန်မာနိုင်ငံမှာထိုင်းနိုင်ငံကလာရောက်ရင်းနှီးမြှုပ်နှံကြတဲ့အထက်အကြီးဆုံးစီမံကိန်းတစ်ခုလည်းဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအရေးတကြီးလိုအပ်နေတဲ့ infrastructure လို့ခေါ်တဲ့လမ်းမဆက်သွယ်ရေးနဲ့အခြေခံအဆောက်အုံလုပ်ငန်းလိုရေရှည်ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေမှာလည်းထိုင်းနိုင်ငံကအလုံးရင်းနဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ဖို့စီစဉ်နေတာပါ။ထိုင်းနဲ့မြန်မာနိုင်ငံကြားတည်ဆောက်မဲ့အဝေးပြေးလမ်းမကြီးတွေဟာလည်းနှစ်နိုင်ငံတည်းအတွက်သာမကပဲဒေသတွင်းစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့နဲ့လည်းထိုင်းနိုင်ငံအတွက်လမ်းမဆက်သွယ်ရေးအဆင်ပြေချောမွေ့စေမှာဖြစ်ပါတယ်ခင်ဗျာ။